ยังไงดีเนี่ยด้วยมาเยี่ยงที่ตัวละมูเน่กงจิซีจินซังมูรีลูกสาวแม่สุยิน
ยังไงดีเนี่ยด้วยมาเยี่ยงที่ตัวละมูเน่กงจิซีจินซังมูรีลูกสาวแม่สุยิน
ที่ทางที่เดียวผู้สั่งยืมเงินจริงๆกูมีอยู่ในนั้นตอนหลังแม่คือยี่สิบเต็มสามล้านที่ยี่สิบเนี่ยกูอีเมลไฟฟ้าสกายเดียร์เนี่ยจ้างจ้าลาผู้กูเลยตัดที่ไปเช็คทุกอย่างเท่าไหร่วะตัดที่ไปเช็คทุกอย่างยังได้จ้างยิงรออีเดียวคุยกับใครทุกข้ากับผู้รู้เดียววะเลยกูก็ดีกว่ามาสกายเดียร์นี่ดีรอตัวนี้ยี่ขาเลยแล้วเนี่ยดีน้าดีรวยหาเลยกูผู้สั่งเนี่ยขามาน้าดีโอ้เส้นเป็นบ่อเลยเนี่ยมาคาบุบ่อน้าดีดูดีทุกเรื่องไปเลยอ
ဒီကကိုကျွန်တော်တို့ကခွဲခွဲခြားခြားသိအောင်လို့ပေါ့ဗျာ။ဒီလိုရေလန်းခီးကတ်ကတ်လာတဲ့ပုံမှာဒေသခံခီးတဲ့ပို့ဆောင်ရေးနဲ့လုပ်ငန်းရှင်တွေအတွက်အခက်အခဲရှိနေတာပါ။အေဖက်ကထုတ်ပြန်လာတဲ့စက်တော်ရမယ့်လိုင်းတွေကိုမသိရှိဘူးလို့ရေချောင်းပို့ဆောင်ရေးလုပ်ငန်းရှင်တို့ကပြောပါတယ်။ကျွန်တော်တို့ကဒီထုတ်ပြန်နေကြလို့ဒီတတိထဏဘက်မှာစီမံမတည်ဘူးလေကျွန်တော်တို့တွေ့တာကဒီစခန်းဘ န်ခရီးသွားလာမှုကတ္တလာတာကြောင့်ဂုံပစ္စည်းတည်ဆောင်ဖို့ခက်သိမယ်လို့ဆိုပါတယ်
ဘလောဝဒေတာတော့ရေလန်းကိုပဲသုံးပြုတာများတယ်အဲ့လိုထုတ်ပြန်ထားတဲ့ဆိုတော့တွားရေးတိုင်းမှာလုံဆောင်မှုမရှိဘူးလို့ပြောလို့ရမှာရှင်တွားလာဖို့အဆင်ပြေကုန်ပြီစီစဉ်မှုနဲ့အဆင်ပြေမှာမဟုတ်ဘူးတင
်ရေခိုင်လက်နက်ကန်ဤဘက်ကနေရေလန်းခီးတွားလာမှုတွေအတွက်ကတ္တထုတ်ပြန်တဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစုံဦးကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့သူထုတ်ပြန်ချက်ကိုဘာမှမဆက်မပြီးဘူးကျွန်တော်တို့ကတော့ကိုလုံးတဲ့အကြီးကလုံးပါ
ချင်းမြင့်နယ်ပလပွားမြို့နယ်ကသရစီမံကိန်းအတွက်ပစ္စည်းတွေတင်ဆောင်လာတဲ့အရသာရင်ရင်၃စီးနဲ့လုံခြုံရေးလိုက်ပါလာတဲ့တပ်မတော်ရင်ရင်၃စီးတို့ကိုနိုဝင်ဘာလ22ရက်နေ့ကရခိုင်လက်နက်ကန်အေဖွဲ့ကဆက်လက်ကြီးတွေနဲ့ပြတ်ကတ်ခဲ့တာကြောင့်တပ်သားတူတန်ရန်ရရှိခဲ့ပါတယ်လက်ရှိရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့တိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစုံဦးကမြောက်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေဆဲလို့ပြောပါတယ
်အဖက်ကြီးတွေကတော့ကျွန်တော်တို့ကြောင်းတော်ပေါ့တန်းမြောင်းရဲ့ရှိတဲ့ပြန်ကြောင်းတော်မျိုးပဲပြန်ပါတော့တိုက်ပွဲဖြစ်နေတာတော့ရှိ၃ရက်လောက်တော့ရှိပါတယ်ပြန်တဲ့နေရာတွေကတော့လောက်ကြည့်မရှိဘူးပေါ့
ရခိုင်ရေပြောခွေရခိုင်ဒုက္ခကတော့မြောက်ဦးမြေပုံပုံလိုမျိုးနယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်
ဒီကကတော့ဒီကျောင်းတော်ရွာရဲ့မြောက်ဖက်မှာရှိတဲ့120မိတောင်ကုန်းပေါ့နော်အဲ့ဒီတောင်ကုန်းကိုကမာစစ်တပ်ကနေပြီးတော့ဟိုထိုးစစ်ဆင်တာဆိုတော့အဲ့ဒီမှာသူတို့လက်နေကြီးပစ်ကူတွေကတော့ဒီကိတာရှိတယ်နိုဝင်ဘာ28ရက်နေ့မှာဒီရဟရဲ့နစီဘဝကနေပြီးတော့ရော့ကက်တွေစေတနာတွေနဲ့နေပြီးတော့လာပစ်တာရှိတယ်ဆိုတော့တိုက်ပွဲကတော့ပြင်းထန်တာပေါ့နော်ပြီးတော့ဒီနိုဝင်ဘာ28ရက်နေ့မှာမြေပုံမျိုးနဲ့ဂင်ဂါရာနဲ့တီတောင်ရွာအခြားမှာဒီကမာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဖက်ကနေပြီးတော့ဓမှုပိုင်းနဲ့နေပြီးတော့ဒါတိုက်ခိုက်ခဲ့တာရှိတယ်ပုံနာကြောင့်မျိုးနဲ့ကျေးရှင်းရွာရဲ့အနောက်ဖက်ပေါ့နော်ကျွန်တော်တို့ရဲ့လှုပ်ရှားစစ်ကြောင်းတစ်ခုကိုဗမာစစ်တပ်ကနေပြီးတော့ထိုးစစ်ဆင်နေတာဒီခုနှစ်ပတ်ကျော်လောက်ရှိနေပြီပေါ့နော
်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ခိုင်ဒုက္ခကဆိုပါတယ်ဒီခိုင်ပြည်နယ်တွင်အေးစခန်းတွေကိုမြန်မာစစ်တပ်ကနေရင်ရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်အခုဒီဇင်ဘာလတွင်ပိုက်ပွဲတွေပြင်းထန်လာဖို့ရှိတယ်လို့တပ်မတော်ဘက်ကသတိပေးထားပါတယ်။လက်ရှိဒီခိုင်ပြည်နယ်မြောက်ပိုင်းတွင်ဖြစ်ပွားနေတဲ့ပိုက်ပွဲကြောင့်အရသာတိုက်ဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ130ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိခဲ့တယ်လို့စစ်ဆောင်ဦးကြီး6000ကရှိနေပြီလို့လည်းဒီခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းတောက်ယူထားပါတယ်ခင်ဗျာ။